ပြည်ကနေနဲ့စီစဉ်မာလ5ရက်နေ့ကရန်ကုန်မြို့ကြီးမြနယ်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဒဏ်ရာတွေနဲ့ဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောက်နဲ့ဓာတ်ပုံသတင်းတောက်တို့ကိုရာဇသက်ကြီးပုံမှ905ကကြီးနဲ့စစ်ကောင်စီကတရားစွဲဖို့ပြင်ဆင်နေပါတယ်။ဥက္ကောင်းပိုင်းအပါအဝင်တစ်ကိုယ်လုံးဒဏ်ရာတွေရထားတဲ့သတင်းတောက်မှတ်မှုရတနာခက်မှတ်မှုရတနာခက်မှုထုံးကိုဒီကနေ့ရုံးထုတ်ရမှာ6ဒဏ်ရာပြန်မကောင်းသေးတဲ့အတွက်လူ၂ယောက်နဲ့တွဲသွားလာရတယ်လို့ရှင်းနေကပြောပါတယ်။ရန်ကုန်ကပြပို့တဲ့တည်တင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငင်းကြမ်းကြမ်းနဲ့ခြိတဲ့ဆန္ဒပြနေတဲ့လူအုပ်ထဲကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုတ်တံသတင်းတော့တဦးဖြစ်တဲ့မမှုရတနာခတ်မှုမှုထွန်းနဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်မှာမမှုရတနာခတ်မှုမှုထွန်းဟာသူ့ရဲ့ဦးခေါင်းမှာဒဏ်ရာအပြင်းထန်ရခဲ့တယ်လို့ကိုကောင်းဆက်လင်းဟာလည်းခါအောက်ပိုင်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့နှစ်ဦးစလုံးကိုအများပြည်သူအထိတ်တလန့်ဖြစ်အောင်ကြံစီဆောင်ရွက်မှုအစိုးရဝန်ထမ်းတွေပြစ်မှုကျူးလွန်အောင်လှုံ့ဆော်မှုစတဲ့ရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။စစ်ဆေးရုံမှာတလားကျော်ကြာစေကူတာမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့မှာစစ်ကောင်စီကခေါ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ဇန်နဝါရီလ18ရက်နေ့မှာကြီးမနိုင်မျိုးနဲ့တရားရုံမှာရုံးထုတ်ခဲ့တယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်
။စစ်ကောင်စီကြောရေးရမှာကြီးမနိုင်ဒီညမှာရေးဆန်းပြီးပြန်တွဲပြလိုက်တော့နော်တွဲပြလိုက်တော့ဒီနည်းနဲ့ကျတော့တွားပြီးတော့ဟိုဒီကိစ္စဆိုလို့ဒီကပြောပြီးမမေ့အောင်ပေါ့ဒီကျွမ်းအရင်ကြည့်လို့ကြည့်လို့ပြီးတော့ဟိုမင်းတို့မင်းရပြီးတော့ဒီတော့မြင်နေရတယ်ပေါ့ဒီနေ့ကတော့ဟိုအတန်အသင့်တော့တက်တာပါပြီဟိုအစိုးဆုံးကတော့ခြေတော့ပေါ့ခြေတော့တန်ရတော့ပြီးတာပေါ့နော်လမ်းမလျှောက်နိုင်ဘူးဟိုတန်းတန်းကြီးကလည်းရိုးကျတာမဖြစ်ဘူးပေါ့နော်ဒီနေ့ဇမန်ထပ်ကြည့်ကြတယ်
မမှုရတနာနဲ့အတူဆန္ဒပြပွဲသတင်းယူနေချိန်မှာပဲစစ်တပ်ကနေကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခံရတဲ့ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှိမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမေးမြန်းခံနေရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့နောက်ဆက်တွဲအခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်။
င်းစိန်ထောင်ရောက်ပြီးတော့မှသူလည်းရမန်းကြီးကားတယ်သူက25ရက်နေ့ကရမန်းကြီးကားတယ်25ရင်းနဲ့မတူအမှုဆက်တင်လို့ရှိတယ်။ငါနာတာကြည့်ပါပဲ။ငါနာတဲ့စာကြည့်ပေါ့။သူလည်းပဲခါရုံနဲ့ပြန်ဆိုလို့အကောင်းကြီးမဟုတ်ဘူး
။ဖမ်းဆီးခံထားရတဲ့အချိန်မှာထိခိုက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တဲ့သူတို့နှစ်ဦးစလုံးကိုစစ်ဆေးရုံမှာကုသမှုပေးနေပေမဲ့ရောဂါအရှင်းမပြောက်ခင်မှာပဲစစ်ကြောရေးကိုခေါ်ယူစစ်ဆေးခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာဆန္ဒပြပွဲသတင်းရယူနေချိန်မှာဖမ်းဆီးခံခဲ့ရတာလို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြားပြီးပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့သတင်းရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ရန်ကုန်မြို့ဗဟန်းမြို့နယ်ရွှေကုံရိပ်မှုအင်အားတိုက်ခန်းတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တုန်းကဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခံစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ဟာလည်းသူ့စွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှ905ကကြီးအမှုမတရားအသိဆက်သွယ်မှုပုံမှ18တို့အတွက်တရလိုနဲ့တရလိုတပ်တွေတွေကိုတရားရုံးမှာစတင်စစ်ဆေးကြားနာမှုတွေလုပ်နေပြီလို့ရှင်းနေကပြောပါတယ
်။စက္ကွန်တိကမင်းလာတောင်ကျောင်းဆွဲထားတာ။ဘဟန်းကတော့905။ဘဟန်းမှာကတရားလူရောအမှုစစ်ပေါ်စစ်ပြီးသွားပြီ။မင်းလာတောင်ကျောင်းကတော့တရားလူပဲဆွဲရသေးတယ်။စက္ကွန်တိနော်မင်းလာတောင်ကျောင်း။ကျမ်းမာရေးကောင်းပါလေ။ကျမ်းမာရေးကောင်းပြီ။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလုပ်ငန်းလုံးကိုင်းနေသူတချို့နဲ့အရင်တုန်းကသတင်းတော့လုတ်ခဲ့ဘူးသူသတင်းမီဒီယာသမားတချို့ဖမ်းဆီးခံခဲ့ရပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့သတင်းသမားတချို့ကလည်းထောင်ချခဲ့ပါတယ်။သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမားက100ကျော်ရှိပြီးတော့10ဦးထက်မနည်းကလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာသတင်းသမားအယောက်90လောက်အကျဉ်းဆောင်အသီးသီးမှဆက်ပြီးတော့အမှုရင်းနေရတယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့စည်ရင်းအရာသိရပါတယ်ရှင်။